ကျန်ရရရတရားရုံးချုပ်ကတမအူဟူဒူကျန်ရထနိုင်ရခဲ့တဲ့ရွေးကောက်ပွဲမှာမဲမတမာမှုတွေရှိခဲ့တယ်ဆိုပြီးရွေးကောက်ပွဲရလဒ်ကိုပယ်ဖျက်လိုက်ပြီးတော့ကျန်ရနိုင်ငံရဲ့တရားရေးစနစ်ကိုပြင်ဆင်သွားဖို့စဉ်းစားမယ်လို့ကျန်ရသမရအူဒူကျန်ရထကဒီကနေ့စနေနေ့မှာပြောကြားလိုက်ပါတယ်ကျန်ရတရားရုံးချုပ်ဟာပြည်သူရဲ့ဆန္ဒကိုစန့်ကျင်လိုက်တာဖြစ်တယ်လို့သမရကျန်ရထက၂ရက်အတွင်းမှာဒုတိယအကြိမ်ဆွဆွဲလိုက်ပါတယ်ကျွန်တော်တို့မှာပြဿနာရှိနေပြီဒါကိုပြုပြင်သွားမှာဖြစ်တယ်လို့သမရကျန်ရထကနိုင်ရိုဘီမြို့အစိုးရအိမ်တော်ကနေပြောကြားခဲ့ပါတယ်ရွေးကောက်ပွဲတွင်မဲမတမာမှုတွေနဲ့တရားမဝင်မှုတွေကိုရွေးကောက်ပွဲကျင်းပရေးဘုတ်ဖွဲ့ကကျူးလွန်ခဲ့တာကြောင့်ရွေးကောက်ပွဲရဲ့ဂုဏ်သိက္ခာကိုထိခိုက်စေတယ်လို့တရားရုံးချုပ်ကတောက်ကြနေမှာပြောကြားခဲ့ပါတယ်အတိုက်ခံကောင်းဆောင်ရိုင်လာအိုဒင်းကားကပြီးခဲ့တဲ့ဩဂတ်လမှာကျင်းပခဲ့တဲ့ရွေးကောက်ပွဲရလဒ်ကိုပယ်ဖျက်ပေးဖို့တရားရုံးချုပ်ကိုဆောက်ထားခဲ့တာပါသူအနေနဲ့မစ္စတာကန်ယက်တာကိုမဲယူအတွက်တရား၄တန်းရှုံးတယ်ဆိုတဲ့မဲစင်ရလဒ်ဟာမားရင်ရယ်ဆိုပြီးတော့မစ္စတာအိုဒင်းကားကပြောပါတယ်ကျန်ရနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေရတော့အခုချိန်ကစပြီးတော့ရွေးကောက်ပွဲတစ်ကိုရပောင်း60အတွင်းမှာကျင်းပသွားမှာဖြစ်တယ်လို့ဆိုထားပါတယ်။အတိုက်ခံညမောင်းအဖွဲ့ NASA ကတော့ရွေးကောက်ပွဲမဲ့ပေးတဲ့စနစ်ဟာခိုးဝင်ဖောက်ထွင်းခံရတယ်လို့ရွေးကောက်ပွဲနေကလေးကပြောခဲ့တာဖြစ်ပါတယ်။ကညာဆွေရရွေးကောက်ပွဲအတွက်အမေရိကန်ဒေါ်လာ483သန်းခွဲဝေ3ခွဲဖို့တတ်မှတ်ခဲ့ပြီးတော့ဒီတဲကမှ IUPC လို့ခေါ်တဲ့ကညာရွေးကောက်ပွဲကော်မရှင်ကို415သန်းခွဲဝေပေးခဲ့တာဖြစ်ပါတယ်နော်။